မြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပြည်ပခန့်တွေမှာပါဝင်ပတ်သက်နေသူအားလုံးကတွေ့ဆုံဆွေးနွေးမှုဖြစ်ပေါ်ရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဒိုနီးရှားသမ္မတပရာဘိုဝိုဆူဘီယန်တိုတို့ကတောင်းဆိုလိုက်ကြပါတယ်။မြန်မာအရေးပြည်လေရေးအာဆီယံကအဓိကဥဆောင်လှုပ်ဆောင်နေမှုကိုအမေရိကန်ကထောက်ခံကြောင်းအာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ထည့်ဖော်ရေးနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့လှုပ်ဆောင်နေမှုတွေကိုအမေရိကန်ကအပြည့်အဝထောက်ခံကြောင်းသမ္မတဘိုင်ဒန်ကတွေ့ဆုံမှုအတွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆုံးတက်ရေးနဲ့အရက်သားတွေပေါ်အကြမ်းဖက်မှုတွေဆုံးတက်ရေးသက်ဆိုင်သူတွေအားလုံးထင်းထင်းသင်းသင်းလှုပ်ဆောင်ကြဖို့အတွက်လည်းခေါင်းဆောင်တို့ကတောင်းဆိုကြပါတယ်။အရက်သားတွေကိုအကာအကွယ်ပေးတဲ့အချိန်ထဲမှာပဲဘေးဒုက္ခရောက်နေသူတွေထံစာနာမှုအကူအညီတွေပို့ပေးနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့လည်းတောင်းဆိုပါတယ်။မြန်မာစစ်တပ်အနေနဲ့မြို့သားရညာစီရေးကိုဥတီစေမဲ့တွစ်ဆုံဆင်းနေမှုတွေဖြစ်ပေါ်လာပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာအောင်လှုပ်ဆောင်မှုအတွက်လည်းခေါင်းဆောင်နှုတ်ကတောင်းဆိုပါတယ်။အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတပရာဘိုဝိုဟာမနေ့နိုဝင်ဘာလ12ရက်နေ့ကသမ္မတဂျိုးဘိုင်ဒန်နဲ့အင်ဂျူရာမှာတွစ်ဆုံစဉ်ခေါင်းဆောင်နှုတ်ကအဲ့ဒီလိုပြောကြားခဲ့ကြတာပါခင်ဗျ။